ကချင်ပြည်နယ်ဖားကန့်မြို့နယ်ဆယ်စင်းကျေးရွာမှာဒီနေ့မနေ့အစောပိုင်းကစစ်ကောင်စီနဲ့ရှမ်းနီ SNA တိုက်ဖွဲ့တွေအခြေစိုက်တဲ့စစ်စခန်းတစ်ခုချို့ကို KIA ကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ဒေသရင်းအခြေအနေတွေဆက်လက်တင်းမာနေပြီးတော့ဒေသခံပြည်သူတွေထပ်မံတိမ်းဆောင်နေရပါတယ်။အခုလိုမျိုးကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းချမ်းပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဝိုင်းမော်နယ်ဖားကန့်မြို့နယ်တွေအတွင်းဒီရပိုင်စီးရေးတင်းမာမှုတွေမြင့်တက်နေပြီးဒီကနေ့မနေ့တနင်္လာလောက်မှာဖားကန့်မြို့နယ်ဆယ်စင်းရွာအနီးကစစ်ကောင်စီနဲ့ SNA ရှမ်းနီတပ်ဖွဲ့အခြေစိုက်ရာစခန်းတချို့ကို KIA ကဝန်ရောက်တိုက်ခိုက်ခဲ့တာပါ။ဆယ်စင်းကျေးရွာတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ရညကဟိုတနအီလောက်ကလေးနဲ့ဖြစ်တာလေ။အဲ့မှာဒီအဲ့ဒါနေစကန်ကူပေါ့နော်။စကန်ကူတော့တင်ထားပြီးတယ်။ပြီးတော့တိုင်းတစ်ကူနဲ့တင်ထားပြီးဒီလိုကြတာနဲ့
ဆယ်စင်းကျေးရွာဘက်မှာပြီးခဲ့တဲ့ဇူလိုင်လကတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေလည်းရှိခဲ့တာပါ။ဇူလိုင်လတိုက်ပွဲဖြစ်ပွားတုန်းကဆယ်စင်းရွာကပြည်သူတွေဟာအင်းတော်ကြီးဟောင်ပါနဲ့တမခံဘက်တွေကိုတင်းရှောင်တာတွေရှိခဲ့သလိုလက်ရှိမှာလည်းထပ်မံတင်းရှောင်တာတွေရှိနိုင်ကြောင်းအခုလိုဆက်ပြောပါဗျ
။ဆယ်စင်းကလူတွေကတော့ပထမတကယ်ပြတော့ကတင်းသူတို့တွေကတမေးဆုံးခံပါတော့မင်းတို့ရောက်ကြတယ်။လုံခဲ့တဲ့တည့်ရက်နေ့ရက်တော့သူတို့ကြီးပြီးတော့တန်တဲ့လူကြံပေါ်တိုင်းတမေးကြောင့်တက်တက်တက်ဆိုအဲတမေးဆုံးခံပြန်ရောက်နေကြတယ်အဲ့ဒါတွေကတော့သိနေအောင
်။လောလောဆယ်မှာတော့ဖုန်းလိုင်းတွေအဆက်အသွယ်ပြတ်တောက်နေကြောင်းလည်းပြောပါတယ်။ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနောဘူးကတော့စခန်းတချို့ KIA ကတင်လိုက်တာနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါရယ
်မိမိတိုက်တဲ့အချိန်ကတော့မနေ့တိုက်ပေါ့နော်မင်းမလေးမင်းကမာဟိုစီဒင်းတဲ့မာပက်ပိုးရှိပါပဲစီဒင်းမှာဒီသက္ကဆရဲ့တပ်ခန်းလေးနောက်အဲဒီရှမ်းနေပြည်သူတွေတဲ့သက္ကခန်းလေးကိုကျွန်တော်ခင်ဗျားကလည်းအဲတိုက်တဲ့ဖြစ်နေရှိပါတယ်ခင်ဗျာအဲဒီသက္ကဆရဲ့သက္ကခန်းရဲ့အဲဒီလိုခန်းရခန်းကိုပေါ့အဲ့ဒါကြည့်လက်အဲဒီနည်းရတော့ကျောင်းစီမပြေဝင်ကြပါတယ်ခင်ဗျာ
ဒီရပိုင်းအတွင်းကချင်ပြည်နယ်နေရဒေသတော်တော်များများမှာစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိကြောင်းလည်းပြောပါတယ်ကချင်သတင်းမီဒီယာတွေမှာတော့ဒီကနေ့မနက်10နာရီဝန်းကျင်မှာနမတိမြို့အထက်တန်းကျောင်းမှာမိုင်းတလုံးပောက်ကွဲခဲ့သလိုတနင်္ဂနွေနေ့မနက်အစောပိုင်းကလည်းမြကြီးနားမြို့ပါလာနာရဲကွက်ကနေမြင့်ရဲစခန်းကို KIA ကတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တချို့တင်ဆုံးခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒီလ၄ရက်နေ့ကတော့ဝိုင်းမော်မြို့နယ်ရွှေချောင်းဘေးမှာအခြေစိုက်တဲ့ခလာရ321ကို KIA ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီရက်ပိုင်းကချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့တုံ့ပြန်ချက်ကိုလည်း VOA ကမရသေးပါဘူးခင်ဗျာ။